မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာလွတ်တော်ရဲ့ဆောင်ရွက်မှုအခြေအနေနဲ့လွတ်တော်ပြင်ပကဆောင်ရွက်နေတဲ့နိုင်ငံရဲ့လှုပ်ရှားမှုတွေကပြည်သူအကျိုးစီးပွားအတွက်ထိရောက်တဲ့လှုပ်ဆောင်မှုတွေရှိပါသလားဆိုတဲ့အမြင်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာလွတ်တော်နိုင်ငံရေးကိုအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တော်ညို့ညို့တင်လွတ်တော်ပြင်ပနိုင်ငံရေးကို88မျိုးဆက်ငြိမ်းချမ်းရေးနှင့်ပွင်လင်းလူ့အဖွဲ့အစည်းကဥက္ကုတ်ကိုကြည်နဲ့ Triangle အမျိုးသမီးအဖွဲ့ကဒရိုက်တာမက်ခင်လေးတို့ကဦးဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေပြဋ္ဌာန်းရေးဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအမျိုးသားနိုင်ငံရေးအစရှိတဲ့အကြောင်းတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။လွတ်တော်နိုင်ငံရေးအနေနဲ့ဥပဒေတွေပြဋ္ဌာန်းလုံဆောင်နိုင်မှုကအဓိကဖြစ်ပြီးပြည်သူတွေရဲ့ဆန္ဒကိုလွတ်တော်ကပုံဖော်ဆောင်နိုင်ရမှာဖြစ်တယ်လို့တက်ရောက်ဆွေးနွေးခဲ့သူတွေကပြောကြပါတယ်။လွတ်တော်တက်တန်းလေးနှစ်အတွင်းမှာပြဋ္ဌာန်းလိုက်တဲ့ဥပဒေတွေရှိနေပေမဲ့ပြဋ္ဌာန်းချက်တွေကအားနည်းချက်တွေအကြောင်းတက်ရောက်ဆွေးနွေးသူတွေကထောက်ပြခဲ့ကြသလိုလွတ်တော်အတွင်ပြဋ္ဌာန်းလိုက်တဲ့စီတန်းလက်လက်ခွင့်ဥပဒေပုံမှန်အပါအဝင်ဥပဒေတွေရဲ့အကျိုးသက်ရောက်မှုတွေကိုဆွေးနွေးခဲ့ပါတယ်။လွတ်တော်နိုင်ငံရဲ့အသက်ဝင်ဖို့အတွက်လွတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေထဲမှာပြည်သူအကျိုးစီးပွားကိုအကျိုးပြုတဲ့ဥပဒေတွေအားနည်းနေသေးတယ်လို့ပြည်သူဘဝလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တွန်းညွညွသိန်းကပြောပါဗျ။
လွတ်တော်ဆိုတာပေါ်လာတဲ့အတွက်ကြောင့်လို့ခုနကကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းနိုင်တယ်။အဲ့တော့ဥပဒေဆရာခုနပြောတဲ့180ကျော်လဲမှာပြည်သူလူအကျိုးစီးပွားကိုလက်တွေ့ကျကျဖြေရှင်းနိုင်တဲ့ဥပဒေဘာမှပါလဲဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့ဒါသုံးသပ်နေတာတဲ့အပိုင်းမှာတော့ကျွန်တော်တို့ကအားနည်းပါတယ်။အဲ့တော့ဘာကြောင့်လဲဆိုတော့ဥပဒေတစ်ခုကပြန်ထန်းပြီးသူကချက်ချင်းလူလူကိုလက်ငင်းအကျိုးရှိစေတဲ့ဥပဒေဆိုတာတော်တော်ရှားပါတယ်။ဒါကြောင့်မလို့အဲ့ဒီအပိုင်းမှာကျွန်တော်တို့ဒါအားနည်းပါတယ်။
လွတ်တော်ပြင်ပနိုင်ငံရေးအဖြစ်အရက်ဖက်အဖွဲ့အစည်းတွေရဲ့ဆောင်ရွက်မှုတွေကိုအစိုးရကတားမြစ်မှုတွေရှိနေသေးတာကြောင့်လွတ်တော်ပြင်ပနိုင်ငံရေးအားကောင်းလာရေးအတွက်အစိုးရကပူးပေါင်းဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်း Triangle အမျိုးသမီးအဖွဲ့ကဒရိုက်တာမက်ခင်လေးကပြောပါတယ်
။လွတ်တော်ပြင်မှာကျမတို့ရဲ့ပြည်သူလူထုရဲ့အတန်လေး TSO ရဲ့အတန်လေးကိုအကြံပြုချက်တွေကိုလက်ခံပေးမဲ့ပုံမှန်လမ်းကြောင်းမရှိပါဘူး။အဲ့လိုမရှိသေးတော့ကျမတို့ဒီထက်ကိုဆိုးတဲ့ Social Movement တွေဖြစ်လာနိုင်ပါတယ်လို့ကျွန်မတို့ပြောပြီးတော့ဟောင်းကင်းထုတ်ပြပါတယ်။ပြည်သူ့ရဲ့အတန်ကိုထေချာနားထောင်ပြီးတော့ CSO တွေကနေဝေဖန်အကြံပြုတဲ့ဟာတွေကိုအနည်းတစားဆောင်ရွက်မယ်ဆိုရင်တော့ကျမတို့ဒီ2015မတိုင်ခင်မှာလဲကျမတို့ရဲ့မလာပပလေးနဲ့အတန်ပြီးထုတ်တဲ့ရေးအတွက်ကိုပူးပေါင်းဆောင်ရွက်နိုင်တဲ့လမ်းကြောင်းလေးကိုမြင်ပါတယ်။
ငြိမ်းချမ်းရေးနဲ့ပွင်လင်းလူ့အဖွဲ့အစည်းကဥက္ကုတ်ကြီးကလည်းလွတ်တော်တွင်မှဒီမိုကရေစီအရေးလှုပ်ရှားသူတွေနည်းနေသေးတဲ့အတွက်လွတ်တော်ပြင်ပနိုင်ငံရေးကိုသာဆောင်ရွက်ရမှာဖြစ်ပြီးလွတ်တော်ပြင်ပနိုင်ငံရေးကနေ2015ခုနှစ်အလွန်နိုင်ငံရေးအတွက်ပြင်ဆင်ဆောင်ရွက်ထားဖို့လိုအပ်တယ်လို့ပြောပါဗျ။အဲ့မှာကျွန်
တော်တို့ဒီဆက်သွားမယ့်2015 game အတွက်ပေါ့ကျွန်တော်အလွန်အတွက်ပေါ့အန္တရာယ်ရှိတယ်။အထူးသဖြင့်ပြောရရင်တိုင်းရင်းသားပြဿနာကကျွန်တော်တို့ရဲ့အခြေခံပြဿနာ။အဲ့ဒီအခြေခံပြဿနာကိုလက်ရှိဖွဲ့စည်းပုံအခြေခံပြည်သူပေါင်းတွေကနေပြင်ဆင်တယ်လက်ရှိလာမယ့်2015ရေတော့ပွဲနဲ့လည်းမပြေရှင်းနိုင်ဘူး။သို့တော့2015ရေတော့ပွဲနဲ့လာမယ့်ဖြစ်တော်ကနေပြီးတော့တစိုးတရောအတိုင်းအတာတစ်ခုထိထောက်ပေါက်ရောက်လို့တော့လူတွေအဲ့ဒီအတွက်ကိုကျွန်တော်တို့ကဆန္ဒအလို့အတွက်ကိုစိုးရင်သောကတွေပြီးပြောနေမယ်မစားတချို့ဟာတွေကဒါတွေကိုအခွင့်အလမ်းပြည့်နဲ့ကြောင်းလဲပြလို့ရတယ်
2010ရွေးကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွှတ်တော်နိုင်ငံရေးမှာအစိုးရရဲ့ပူးပေါင်းဆောင်ရွက်နေမှုတွေရှိခဲ့ပေမဲ့ယခုနှစ်နောက်ပိုင်းအချုပ်ကိစ္စရပ်တွေမှာအစိုးရဘက်ကသဘောထားတင်းမာမှုတွေရှိနေတာတွေကိုလည်းထောက်ပြဝေဖန်ခဲ့ကြပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့ညှိနှိုင်းဖို့ခက်ခဲနေတဲ့အခြေအနေတွေကိုအစိုးရကိုတောင်းဆိုနေမဲ့အစားနိုင်ငံရေးပါတီတွေပူးပေါင်းလှုပ်ဆောင်သွားရလိမ့်မယ်လို့ထောက်ပြပါဗျ။
ဒီညှိနှိုင်းခက်တယ်ဆိုရင်အစိုးရကိုခက်မတွက်နဲ့တော့ကျွန်တော်တို့တက်ခိုင်းရလာတဲ့အဲ့ဒီရတယ်အဲ့ဒီကလာတိုင်းလာကိုယ်တိုင်လာလာစီးစီးဆိုးပြန်သူတို့လူလက်ဆောင်စားပြီးတော့သူတို့ဝိုင်းလူစားမှာမတခုနိုင်လို့လို့မနေရလို့လို့အဲ့တော့လာ2015ကျရင်မလို့လို့လို့ငါတို့လို့လို့ငါတို့တိုင်းပြည်ကောင်းလို့လို့လို့ကြအဲ့ဒါသူတို့ကပို့ပြီးတော့တင်းရော်နဲ့လက်တွေ့ကြတဲ့ဖြစ်နိုင်ကြီးရှိတဲ့အစိုးရကြီးကိုတောင်းတပြီးတော့တောင်းဆိုနေတော့မဖြစ်နိုင်ဘူးလို့ကျွန်တော်ဆွေးနွေးပါ
ပြီးခဲ့တဲ့လွတ်တော်တက်တန်းလေးနှစ်အတွင်းလွတ်တော်ရဲ့ဆောင်ရွက်နိုင်မှုအခြေအနေတွေကိုပြန်လည်သုံးသပ်ပြီးအခု2015ခုနှစ်မှာလွတ်တော်ပြည်ပနိုင်ငံရေးနဲ့ပူးပေါင်းလှုပ်ဆောင်ပြီးမြန်မာနိုင်ငံရေးပြောင်းလဲမှုကိုပေါ်ဆောင်နိုင်ရမှာဖြစ်တယ်လို့တက်ရောက်လာသူတွေကသုံးသပ်ကြပါတယ်ရှင်။